ကဘာအထက်မိုင်200လောက်မှာတည်ထားတဲ့အပြည့်ပြည့်ဆိုင်ရာအာကာသစခန်းကြောင်ကိုအမေရိကန်အာကာသစူဇန်လေးလာရေးအဖွဲ့ NASA ရဲ့ Ohio ပြည်နယ်မှာရှိတဲ့ John Glenn သုတေသနဌာနမှာတာဝန်ထမ်းဆောင်နေတဲ့ဒေါက်တာပရိဒာတင်ကပြောပြပေးမှာပ
ါမင်္ဂလာပါအမေရိကန်နိုင်ငံအမျိုးသားလေကြောင်းနဲ့အာကာသသိပ္ပံဌာန John Glenn သုတေသနဌာနမှနှုတ်ခွန်းဆက်တာလိုက်ပါတယ်။ပြည်ပြည်ဆိုင်ရာအာကာသတက်ခွဲစခန်းလွတ်တင်တည်ဆောက်ထားတာဒီနှစ်ထဲမှာဆိုရင်15နှစ်လောက်ရှိပါပြီ။ဘာလို့ဆိုတော့1998ခုနှစ်ကစဆောက်ခဲ့တာဖြစ်ပါတယ်။တက်ခွဲကမ်းကြီးကိုအမေရိကန်၊ရုရှား၊ကနေဒါ၊ဥရောပနိုင်ငံတွေစုပြီးဖွဲ့စည်းထားတဲ့ဥရောပအာကာသအေဂျင်စီ European Space Agency နဲ့ JAXA လို့ခေါ်တဲ့ဂျပန်နိုင်ငံအာကာသအေဂျင်စီတို့ကအဓိကငွေအားရဲ့လူအင်အားရဲ့နောက်ဆုံးပေါ်ဆက်မှုသိပ္ပံဤပညာတွေပါပါဝင်ပြီးလဲပတ်ပေးနေတာဖြစ်ပါတယ်။ဒီအာကာသတက်ခွဲစခန်းကြီးစောက်တာမေးစရာမလိုတော့အောင်ကုန်တဲ့အတွက်အမေရိကန်တနိုင်ငံနဲ့ကမတတ်နိုင်ပါဘူး။အခုလောလောဆယ်တော့အမေရိကန်ဒေါ်လာငွေတန်းထောင်ပေါင်း90နဲ့100ကြားလောက်ကိုကုန်နေတယ်လို့ခန့်မှန်းထားပါတယ်။ဤပညာပိုင်းဆိုင်ရာတွေကလည်းလိုအပ်တာများလာတဲ့အတွက်ကမ္ဘာနိုင်ငံကြီးများကငွေရောပညာပိုင်းဆိုင်ရာရောလူအားပါပါဝင်ကူညီကြရတာပါ။အဲ့တော့တစ်နှစ်ပတ်လုံးသိပ္ပံတုတေသနတွေလုပ်ရင်ဓာတ်ခွဲကန့်ကြီးကိုလည်းထိမ့်သိမ့်နေရတာဖြစ်တဲ့အတွက်အာကာသယာဉ်မှူး6ရောက်လောက်အမြင်နေကြရပါတယ်။အခုလောလောဆယ်ဒီအာကာသတက်ခွဲစခန်းထဲမှာရုရှားကအာကာသယာဉ်မှူးက3ယောက်ဂျပန်ကအာကာသယာဉ်မှူး2ဦးနောက်ပြီးတော့အမေရိကန်အာကာသယာဉ်မှူး2ဦးနေထိုင်ပြီးတော့အလုပ်လုပ်နေကြပါတယ
်ဒီအပြည့်ပြည့်ဆိုင်ရာအာကာသစခန်းရဲ့အနေအထားကိုကြည့်အောင်ပါအ
ာကာသတက်ခွဲကန်ကြီးဟာအလေးချိန်ပေါင်9သိန်းကျော်ရှိပြီးအကျယ်ဘောလုံးကွင်းအကြီးစားကြီးတစ်ခုလောက်ရှိပါတယ်ဒီကမ္ဘာအထက်မိုင်200လောက်မှာတနေ့ကိုကဘာပတ်လမ်းကြောင်းထဲမှာ15ကလောက်လဲပတ်နေပြီးတခါပတ်ရင်မိနစ်90ကြားပါတယ်ဟိုနေဘက်မျက်နှာမူတဲ့နေရာမှာ Fahrenheit 250အဲ့တော့ Centigrade ဆိုလို့ရှိရင်120လောက်ရှိပါတယ်အဲ့တော့120 Centigrade ဆိုလို့ရှိရင်စဉ်းစားကြည့်ပေါ့နော်ဘလောက်ပူတယ်လဲဆိုလို့ရှိရင် Centigrade 100ဆိုရင်တော့ယေရှုမှတ်ရောက်နေပါပြီဒါပေမဲ့နေမရှိတဲ့ဘက်မှာတော့ Fahrenheit အနှုတ်250 Centigrade အရာဆိုလို့ရှိရင်အနှုတ်160လောက်ရှိပါတယ်အဲ့တော့ရေခဲမှတ်က300ဒီဂရီစင်တီဂရိတ်ရှိတယ်ဆိုတော့တော်တော်ကိုအေးသွားပါပြီ ။အာကာသတက်ခွဲကန်းရဲ့အရွယ်အစားကိုမှန်းကြည့်မယ်ဆိုရင်တော့အလုံးလုံးလို့ရတဲ့တက်ခွဲကန်းရဲ့အရွယ်ပေါ့နော်။အဲ့ဒီဘောလုံးကွင်းကြီးတစ်ခုလောက်ရှိတယ်ဆိုတဲ့ဟာကတော့ဒီအဆောက်အဦကြီးတစ်ခုလုံးကိုပြောတာပါ။ဒါပေမဲ့တကယ်တမ်းအလုံးလုံးလို့ရတဲ့တက်ခွဲကန်းရဲ့အရွယ်အစားကတော့မိသားစု3-4ယောက်လောက်ဒီချောင်းချောင်းချီချီနေနိုင်တဲ့တဲ10လုံးစာလောက်တော့ရှိတယ်လို့ခန့်မှန်းနိုင်ပါတယ်။
အာကာသထဲမှာငွေကုန်ကြေးကျခံပြီးဘာကြောင့်ဒီလိုဓာတ်ခွဲကန်းကိုတိဆောက်ရတာပါလဲ
အဒါဟိုမေးတဲ့မေးခွန်းဖြစ်ပါတယ်ရုပ်တဘာဝအကြောင်းကိုသိပ္ပံပညာရှုထောင့်ကနေသိကျင်တာနားလည်ကျင်တဲ့စိတ်ကအဓိကပါပဲဒါလူသဘောတဘာဝစိတ်ပါပဲအာသိကျင်တဲ့စိတ်နားလည်ကျင်တဲ့စိတ်ကဥဆောင်ပြီးတော့နေတာပါနောက်ပြီးတော့ရည်ရွယ်ချက်လည်းကြီးပါတယ်ကျွန်တော်တို့မရှိတော့တဲ့နောက်နှစ်ပေါင်း900,000လောက်ဆိုရင်ဒီဆက်ကြဝလာငကုံငွေတန်းကြီးရဲ့အစွန်ဆုံးတိသွားလေဖို့ပြင်ဆင်နေကြတာပေါ့နော်ကမ္ဘာဆွေရမရှိတော့တဲ့နေရာမှာရုပ်တဘာဝရရဲ့ဖြစ်ပျက်ပြောင်းလဲမှုကိုတမျိုးလေးလာလို့ရအောင်ဒီအာကာသတက်ခွဲစခန်းကြီးကိုဖန်တီးလိုက်တာပါကမ္ဘာအပြင်မိုင်းနှရအထက်လောက်ရောက်သွားတာနဲ့ကမ္ဘာဆွေရမဲ့သွားတာမရှိတော့တာမဟုတ်ပါဘူးကမ္ဘာဆွေရရဲ့90ရာခိုင်နှုန်းကျန်နေပါသေးတယ်ဒီအာကာသတက်ခွဲစခန်းကြီးထဲမှာအလေးချိန်မဲ့ပစ္စည်းတွေမျောနေတာဘာကြောင့်လဲဆိုလို့ရှိရင်တော့ဒီကဘာပတ်လမ်းကြောင်းထဲမှာလွတ်လပ်စွာကြာစင်းနေတဲ့အရာဝတ္ထုတစ်ခုအနေမျိုးဖြစ်အောင်ဖန်တီးလိုက်တာဖြစ်ပါတယ်။ဒါကို free falling body လို့ခေါ်ပါတယ်။ဒီ free falling body ကြောင့်ဒီအာကာသတက်ခွဲစခန်းကြီးထဲမှာပစ္စည်းတွေအလုံးကအလေးချိန်မဲ့သွားတာဖြစ်ပါတယ်။အဲ့တော့ဆွဲအားလဲမဲ့ပြီးတော့အပူစီးကူးမှုခေါ်တဲ့ convective current မရှိတော့တဲ့နေရာမှာရုပ်စီဝါတွေဘလို့အသက်ရှင်တယ်လေ။နောက်အပင်တွေပတ်မှန်တွေဘယ်လိုနီးနဲ့ရေတောက်မြစ်တွေကနေရေကိုရယူတယ်လေ။နောက်ပြီးတော့ဒီပုံဆောင်ခဲတွေ ဖွဲ့စည်းတဲ့အခါကဘာဆွဲရမယ်တဲ့အခါမှာပုံဆောင်ကရဲ့ပုံပန်းတရံတွေကပို့ပြီးတော့အချိုးကျတယ်ပေါ့နော်အဲ့ဒါအစပြောင်းလဲသွားတဲ့ရုပ်တဘာဝတွေကို24နာရီလုံးလုံးမရမနာသူတေသနာပြုနေကြတာဖြစ်ပါတယ
်ကဘာဆွဲရမရှိတဲ့နေရာမှာရုပ်ဝတ္ထုတွေရဲ့အနေအထားတချို့ကိုကြည့်ရအောင်ပ
ါဒီကဘာဆွဲရမရှိတော့တဲ့နေရာပြီးတဲ့အခါကျကိုနာတို့အပူစီးကူးမှုမရှိတော့တဲ့အချိန်မှာအဥပမာပေးရမယ်ဆိုလို့ရှိရင်ကဘာပေါ်မှာကျွန်တော်တို့ဖျောင်းတိုင်ကိုဖျားမိပူးဆိုတဲ့အခါကြလို့ရှိရင်တတိထားမိပါမယ်နော်လေးရဲ့အပူစီးကူးမှုကြောင့်ဖျောင်းတိုင်မိရအဝါရောင်တဲ့အထက်ကိုချွန်ပြီးတော့မိလောင်နေတာကိုမြင်ရပါတယ်ဒါပေမဲ့အာကာသတက်ခွဲစကန်ထဲမှာဖျောင်းတိုင်ကိုထွန်းလိုက်လို့ရှိရင်ကဘာဆွဲအားလုံးဝမရှိတော့တဲ့နေရာမျိုးဖြစ်သွားတဲ့အတွက်အပူစီးကူးမှုကလေမှာမရှိတော့ဘူးအဲ့ဒီအခါမှာဖျောင်းတိုင်ထွန်းလိုက်လို့ရှိရင်အရရှိမျက်နာကလေကိုဒီလူမြတူယူပြီးတော့လောင်နေအတွက်အပြာရောင်မီးလုံးလေးလိုတောက်လောင်နေတာကိုမြင်ရပါတယ
်ဒီအပြီးပြီးဆိုင်ရာအာဂါဒစကန်ကိုအမြဲတမ်းထိမ့်သိမ့်နေရတာဖြစ်ပါတယ
်အပြီးပြီးဆိုင်ရာအာဂါဒတက်ခွဲစကန်ဟာကဘာဘွားတက်ခွဲကန်တွေအိမ်တွေလိုပဲအမြဲပြုပြင်ထိမ့်သိမ့်နေရတာပါလွန်ခဲ့တဲ့ဒီဇင်ဘာလပထမပတ်လောက်ကဒီအာဂါဒတက်ခွဲကန်ရဲ့လေးအေးပြီးတဲ့စိတ်ရဲ့အဓိကကျတဲ့ဆက်ပစ္စည်းတစ်ခုခြုံရင်းသွားပါတယ်ဒီစက်တွေကအာဂါဒတက်ခွဲစခန်းရဲ့အပြင်မှာဆင်ထားရပါတယ်။အဲဒါကြောင့်ဒီအာဂါဒထဲမှာအပြင်ထွက်ပြီးဒီပစ္စည်းကိုအမေရိကန်အာဂါဒယင်မှု2ဦးကဒီအာဂါဒဝတ်စုံဝတ်ပြီးတော့အာဂါဒစခန်းအပြင်ကိုဒီပြက်နေတဲ့အပူအေးမျှတောင်းလေပေးနေတဲ့စက်ကိုအစားထိုးပြင်ကြပါတယ်။ BB ဆိုင်ရာအာဂါဒတက်ခွဲစခန်းလွတ်တင်တည်ဆောက်ထားတာကဘာနီယာအနှံ့အပြားတိုင်းပြည်ပေါင်းမြောက်များစွာကတက္ကသိုလ်တွေသူတေသနာဌာနတွေနောက်ပြီးတော့အထက်တန်းအလယ်တန်းကျောင်းများမှဆရာဆရာမအကြောင်းသူကျောင်းသားတွေပါပါဝင်သူတေသနာလုပ်နေတဲ့ဓာခွဲကန်ကြီးတစ်ခုလို့ဆိုနိုင်ပါတယ
်ဒေါက်တာပရိသတ်တင်းရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြဦးမယ်နော်